Welcome to the Voice of America in Burmese.
ပြန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဆွေးကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်မေလ19ရက်ကြာသပတေးနေ့မနေ့ကင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ24/40/51နဲ့လိုင်းလူမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်နဲ့တိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီနေ့တင်ဆက်တဲ့အခါဆစ်ရဇဝုံမှုနဲ့ဖမ်းဆီးခံရတဲ့ရုရှားစစ်သားကအပြစ်ရှိကြောင်းကိုဝန်ခံလိုက်ပါတယ်။မြန်မာနိုင်ငံမှာမိုင်းကြောက်တီးကြီးတိုက်ခိုက်ရသူ3လအတွင်းမှာ100ကျော်ရှိလာတယ်လို့ UNICEF ကပြောပါတယ်။ဝါရင်နိုင်ငံရေးသမားကြီးဦးသူဝေမင်းညားကကွယ်လွန်သွားပြီဖြစ်ပါတယ်။ဒီလိုသတင်းတွေနဲ့အတူမြန်မာနိုင်ငံရည်နံတဲ့သဘာဝဓာတ်ငွေ MOGU ကိုတန်ခတ်အရေးယူဖို့နိုင်ငံရေးတကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။
ဒီအတိကျွန်တော်ပြည်သူတွေပိုင်တဲ့တန်ဆာတွေဖြစ်တယ်။လူမျိုးတုံးတစ်ဖြတ်မှုတွေကိုကျူးလွန်ထားတဲ့လူတွေနဲ့သူတို့ဘယ်လောက်ထိပါဝင်ပတ်သက်မယ်ဆိုတဲ့ဟာဒီသူတို့ရဲ့သမိုင်းဖြစ်တယ်။ဟောအဲ့ဟာတွေဒီသူတို့အပေါ်မှာပဲဆက်ရောက်မှုရှိနေ
။သတင်းတွေပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။တခါ NUG အစိုးရနဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့အွန်လိုင်းမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြသလဲဆိုတာကိုလည်းပြင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုရဲမွန်နဲ့ကုခမောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ရုရှားကဝိုင်းရင်ပိတ်ဆို့ထားတဲ့ကြားမှာနောက်ဆုံးကြံ့ကြံ့ခံခုခံခဲ့တဲ့မာရီယိုပိုစိတ်ကမ်းမြို့မှာသတင်းတပတ်အတွင်းယူကရိန်းစစ်သား959လက်နက်ချခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်ဒီထဲမှာလွန်ခဲ့တဲ့24နာရီအတွင်းလက်နက်ချတဲ့ယူကရိန်းတပ်ဖွဲ့ဝင်694ဦးပါဝင်ကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါဗျ။ဒီလက်နက်ချတဲ့အရေးအတွက်ကိုယူကရိန်းဘက်ကအတိပြုချက်တော့ထွက်ပေါ်လာခြင်းမရှိသေးပါဘူး။ဒါပေမဲ့တနင်္လာနေ့တုန်းကတော့ယူကရိန်းစစ်သား260တမနီစစ်ရုံကထွက်ခွာပြီးရုရှားတပ်တွေထံလက်နက်ချခဲ့တယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးကပြောဆိုထားတာပါ။ယူကရိန်းတပ်တွေအစုလိုက်အပြုံလိုက်လက်နက်ချတယ်လို့ရုရှားကပြောပေမဲ့ယူကရိန်းကတော့တပ်ဖွဲ့တွေရဲ့စစ်ဆင်ရေးပြီးဆုံးသွားတာဒါဖြစ်ကြောင်းပြောဆိုထားပါတယ်။လက်နက်ချတဲ့စစ်သားတွေရဲ့ကံကြမ္မာဘာဆက်ဖြစ်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နှစ်ဖက်စစ်တုံးပန်းလဲလေရေးအစီအစဉ်ဟာလည်းမရင်မယားဖြစ်နေပါဗျ။အခုလိုမယ်ရီယူပိုမြို့ကိုသိမ်းပိုက်လိုက်နိုင်တာဟာရုရှားအတွက်3လကြာစစ်ပွဲအတွင်းကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းယူကရိန်းတမန်တော်ဗိုလိုဒီမာဇယ်လန်စကီအစိုးရကိုဖြုတ်ချတာမျိုးတော်ကီယက်ကိုတိုက်နိုင်တဲ့မျိုးတွေတော့မလုံးနိုင်ခဲ့ပါဘူး။ရုရှားကယူကရိန်းကိုကျူးကျော်နေတဲ့အချိန်မှာပဲဆွီဒင်နိုင်ငံနဲ့ဖင်လန်နိုင်ငံတွေဟာနေတိုးအဖွဲ့ဝင်ကိုရှောက်ထားတဲ့အပေါ်တမရဂျိုးဘိုင်နန်ကအပြည့်အဝထောက်ခံကြောင်းဗုဒ္ဓဟူးနေ့မှာကြေညာချက်သက်သာထုတ်ပြန်လိုက်ပါတယ်။ဒီနိုင်ငံတွေရဲ့အဖွဲ့ဝင်အဖြစ်ရှောက်ထားတဲ့အပေါ်ရန်လိုကန့်ကွက်မှုတွေရှိနေချိန်မှာတမရဘိုင်ဒန်ကအခုလိုထောက်ခံကြောင်းဖော်ပြလိုက်တာဖြစ်ပါတယ်။ဘလို့လုံခြုံရေးဆိုင်ရာချိန်ချောက်မှုမျိုးကိုမဆိုသတိဝရိယနဲ့တုံ့ပြန်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆွီဒင်နိုင်ငံဖင်လန်နိုင်ငံတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်သွားမယ်လို့တမရဘိုင်ဒန်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။ဒါအပြင်အဖွဲ့ဝင်အဖြစ်ရှောက်ထားမှုကိုစဉ်းစားပေးနေချိန်မှာလည်းရံပြုမှုချိန်ချောက်မှုတွေကိုအတူလက်တွဲဟန့်တားသွားမယ်လို့ဖော်ပြထားပါတယ်။အင်ဗျူတော်မျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကလည်းတမိုင်းဝင်လို့ရဲ့အဖြစ်ပြောဆိုခဲ့ပါတယ
် Two nations with a long tradition of neutrality will be joining the world's most powerful defensive alliance
ဂျာနီမူဝါဒကိုအစဉ်တစိုက်ကင်ဆယ်ခဲ့တဲ့နှစ်နိုင်ငံကကာကွယ်ရေးအတွက်ကမ္ဘာမှာဩဇာအရှိဆုံးမဟာမိတ်အဖွဲ့ကိုဝင်ရောက်မှာဖြစ်တာကြောင့်စွမ်းရည်ပုံမှုခိုင်မာအားကောင်းလာမှာဖြစ်ပါတယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးအကြံပေးအရာရှိကဗိုလ်လုံးနဲ့အင်ဂျူရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဆွီဒင်နိုင်ငံနဲ့ဖင်လန်နိုင်ငံတွေကတော့နေတိုးအဖွဲ့ဝင်ဖြစ်ခွင့်ရရေးဗုဒ္ဓဟူးနေ့အစောပိုင်းမှာတရားဝင်တင်သွင်းခဲ့ပါတယ်။ဒီနိုင်ငံနှစ်နိုင်ငံရဲ့နေတိုးအဖွဲ့ဝင်အဖြစ်ရောက်ထားမှုကိုအဖွဲ့ဝင်တော်တော်များများကကြိုဆိုကြပေမဲ့တူရကီနိုင်ငံကကန့်ကွက်ခဲ့ပါတယ်။ဘရပ်ဆဲလ်မြို့တော်မှာအဖွဲ့ဝင်အဖြစ်လက်ခံမှုတန်အမဲကြီးတွေညှိနှိုင်းဆွေးနွေးရမှာလဲတူရကီနိုင်ငံရဲ့ကန့်ကွက်မှုကြောင့်သဘောတူညီမှုအပြည့်အဝမရခဲ့ပါဘူး။ယူကရိန်းကိုရုရှားကကျူးကျော်စစ်စတင်ခဲ့တာ3လလောက်အကြာမှာပဲ။ပထမဆုံးစစ်ရာဇဝတ်မှုအဖြစ်လက်နက်မဲ့ယူကရိန်းအရက်သားတို့ကိုတပ်ဖြတ်မှုနဲ့ဆွဆွဲခံရတဲ့အသက်22နှစ်အရွယ်ရုရှားစစ်သားကဗုဒ္ဓဟူးနေ့မှာပဲအပြစ်ရှိကြောင်းဝန်ခံလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှု၄ရက်အကြာဖေဖော်ဝါရီလ28ရက်နေ့မှာရုရှားစစ်သားကတပ်ချက်ကြီးဗရင်ချင်းချင်းမရင်ကအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းအမျိုးသားတို့ကိုကားပြတင်းပေါက်ကနေတနက်နဲ့ပစ်ခဲ့ရာက ဥကောင်းကိုထိမှန်တေဆုံးခဲ့တဲ့အမှုအတွက်ထောင်ဒဏ်တသက်အထိအပြစ်ပေးခံနိုင်ရပါတယ်။အရက်သားတွေကိုတက်ဖြတ်မှုအရက်ဖက်အဆောက်အဦတွေကိုဘုံကျဲတိုက်ခိုက်မှုအာရမပြုကျင့်မှုပစ္စည်းဥစ္စာတွေကိုလူယူဖျက်ဆီးမှုစတဲ့စစ်ရာဇဝတ်မှုတွေနဲ့ရုရှားစစ်သား42ဦးကိုတရားစွဲဆိုဖို့ပြင်ဆင်ထားကြောင်းယူကရိန်းအစိုးရရှိနေ Iron Venedict Tova ကအစောပိုင်းမှာပြောဆိုထားပါတယ်။ဒါပေမဲ့ရုရှားစစ်သားဗနီယောက်ကိုယူကရိန်းကထိမ့်သိမ်းထားပြီးဗနီယောက်ကိုမျက်ကွယ်မှာစီရင်မှာလဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ပြီးခဲ့တဲ့မက်ရှလာတဲ့ကခါတာနိုင်ငံဒိုဟာမြို့မှာပြုလုပ်ခဲ့တဲ့နိုင်ငံတကာအလှပြဂျွန်ဘာတိုင်ပွဲမှာကြီးတဲ့စိတ်ဆုရရှိခဲ့တဲ့ရုရှားဂျွန်ဘာအကြမ်းသားသမားဟာယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်တွေရဲ့အမှတ်အသားဖြစ်တဲ့အင်္ဂလိပ် AKZ ပုံစံပါတဲ့အင်ဂျီကိုဝှစ်ဆင်ခဲ့တဲ့အတွက်နိုင်ငံတကာပြိုင်တဲ့ပွဲတွေမှာတနစ်ပါဝင်ရှင်ပြိုင်ခွင့်ကိုပိတ်တင်လိုက်ပါတယ်။ရုရှားဂျွန်ဘာအကြမ်းသားသမားအိုင်ဗန်ခူရက်ကိုနိုင်ငံတကာဂျွန်ဘာအဖွဲ့ချုပ် FIG ကနေစီးငင်းအရာတနစ်ပိတ်ပင်လိုက်တာဖြစ်ပါတယ်။သူဟာဘာဒန်ဂျွန်ဘာပြိုင်ပွဲမှာကျေးဇူးစိတ်ဆုရရှိခဲ့ပြီးတော့ဆုရယူစဉ်မှာပထမဆုရတဲ့ယူကရိန်းအကြမ်းသားသမားရဲ့ဘေးမှာရုရှားတပ်တွေကိုကူစားပြုတဲ့အင်္ဂလိပ် AKZ ပုံပါတဲ့အင်ဂျီကိုဝစ်ဆင်ခဲ့တဲ့အတွက်အခုလိုအေးအေးယူခံခဲ့ရတာဖြစ်ပါတယ်။ဒါအပြင်သူရရှိခဲ့တဲ့ဂျေးတစိတ်ကိုပြန်လည်အနှံဖို့နဲ့စုချင်းငွေဒေါ်လာ900ကျော်ကိုလည်းပြန်လည်ပေးအပ်ဖို့နိုင်ငံတကာဂျွန်ဘာအဖွဲ့ချုပ်ကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00ထိ5.24 kHz 12.13 5.40 kHz 8.13 5.52 kHz 5.89 kHz 190 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ဟာထိပ်တန်း Republican အထက်လွှတ်တော်အမတ် Miss McConnell အပါအဝင်ပါတီကြီးနှစ်ခုကလွှတ်တော်အမတ်တချို့နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံပြီးစစ်ကောင်စီဘော်အရေးယူတန်ခတ်မှုတွေတိုးမြင့်မှုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အာဏာရဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley, Ed Markey တို့နဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးရမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့မြန်မာရေနံနဲ့တဘာဝတက်ငွေလုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တံခတ်ဖို့ဆွေးနွေးခဲ့ကြောင်းဒေါ်စင်မအောင်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အင်္ဂါနေ့မှာပဲ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ဟာအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell နဲ့လည်းတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းတွစ်တာလူမှုကွန်ရက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းပြီးနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေအတွေ့စစ်ကောင်းဆောင်တွေဆက်နွယ်သူတွေအပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအတွက်အဓိကဝင်ငွေရနေတယ်လို့ဆိုတဲ့မြန်မာရေနံနဲ့တဘာဝတောင်ွေလုပ်ငန်းကိုပိတ်ဆို့အရေးယူဖို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကနှောင့်နှေးနေတဲ့အပေါ်တက်ကြွလှုပ်ရှားသူတွေနဲ့လူအခွင့်အရေးသမားတွေကဝေဖန်နေကြပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာမိုင်းတံကြောင့်ဒီနှစ်ဆန်းမှာပဲတေးကြီးထိခိုက်သူရာဂဏန်းကျော်ရှိကြောင်းကုလသမဂ္ဂကပြောပါတယ
် Landmines or growing threat with
မြို့မိုင်းတွေဟာချင်းကြောင့်မူတရားအဖြစ်ကြီးထွားလာနေပါတယ်ဒီနှစ်ပထမ3လပတ်အတွင်းမှာပဲအရက်သားတေးကြီးထိခိုက်မှုတရားကျော်ရှိကြောင်း UNICEF ကပြောပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujeres ကပြောဆိုသွားတာပါမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာပြဿနာတွေပုံမဆိုးရလာနေပြီးအရက်သားတွေဆက်လက်အတိဒုက္ခရောက်နေကြတယ်လို့လည်းပြောပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်နေရက်ဆုံးခွာရသူ6သိန်းကျော်အပါအဝင်နိုင်ငံအနှံ့မှာဒုက္ခသည်9သိန်းခွဲကျော်ရှိကြောင်းလည်းပြောပါတယ်ဒုက္ခသည်တွေအတွက်အကူအညီပေးနိုင်မှုကြိုးပမ်းမှုတွေရှိပေမဲ့လည်းဗန္ဒာရေးနဲ့တွာလာဖို့အခက်အခဲစိန်ခေါ်မှုတွေကြုံတွေ့နေရကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာဒီနှစ်အတွက်စာနာမှုအကူအညီပေးဖို့ရန်ပုံငွေအဖြစ်ဒေါ်လာ826သန်းတောင်းခံထားပေမဲ့800ဂိုင်လုံးပဲရရှိထားကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာကိုလုံပြီးပါကစ္စတန်ကိုနေဆက်ဖြတ်ကျော်တိုက်ခိုက်နေတဲ့စစ်သွေးကြွအုပ်စုကခေါင်းဆောင်တွေနဲ့ပါကစ္စတန်တာဝန်ရှိသူတွေကြားမကြသေးခင်ကငြိမ်းချမ်းရေးဆွေးနွေးမှုတစ်ခုကိုကမကရပြုလုပ်စီစဉ်ပေးခဲ့တဲ့အကြောင်းအာဖဂန်တာလီဘန်အဖွဲ့ကပြောလိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးဖာအေးဟာမစ်ဦးဆောင်တဲ့ပါကစ္စတန်ကိုယ်စားလှယ်အဖွဲ့နဲ့ပါကစ္စတန်တာလီဘန် TTP စစ်သွေးကြွအဖွဲ့တို့ကကိုယ်စားလှယ်တွေဟာကာဘူးမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ တာလီဘန်အစိုးရတာဝန်ရှိသူတွေက VOA ကိုပြောပါတယ်နှစ်ရက်ကြာလျှို့ဝှက်ဆွေးနွေးပွဲကိုပါကစ္စတန်အရာရှိတွေကတစုံတရာမှတ်ချက်ပေးခြင်းမရှိပေမဲ့ TTP စစ်သွေးကြအဖွဲ့ကတော့အတည်ပြုပါတယ်တာလီဘန်အဖွဲ့ရဲ့ပြောခွင့်အရဇာဘီဟူလာမူဂျာဟစ်ကဆွေးနွေးပွဲဖြစ်မြောက်အောင်ညှိနှိုင်းပေးခဲ့တယ်လို့ပြောပါတယ်ပါကစ္စတန်တာလီဘန် TTP ကတော့အာဖဂန်တာလီဘန်အုပ်ချုပ်သူတွေပြုလုပ်ပေးတဲ့ဆွေးနွေးပွဲအတိုင်းဆက်လက်လုံဆောင်နေစေဖြစ်ကြောင်းနဲ့မွတ်စလင်ရမန်ဒန်အစ်ပွဲတော်နေ့ကဆယ်ရက်ကြာအပြစ်ခတ်ရက်စရည်ကိုဒီလမေ30ရက်နေ့အထိတိုးချဲ့သတ်မှတ်ဖို့သဘောတူညီခဲ့ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါတားဆီးရေးအတွက်နိုင်ငံအနှံ့သွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ပြီးတဲ့နောက်အေဂျီလာထဲမှာလက်လီအယောင်းဝယ်နဲ့စက်မှုကုန်ထုတ်လုပ်ငန်းတွေရုတ်တရက်ထိုးချသွားခဲ့ပြီးဒီနှစ်2022စီးပွားရေးရည်မှန်းချက်တွေကိုရိုက်ခတ်သွားပါတယ်။လက်လီရောင်းချမှုတွေဟာမနစ်ကထက်17.1%ကျဆင်းသွားပြီးဒါဟာ2020မတ်လကစပြီးအကြီးမားဆုံးကျဆင်းမှုဖြစ်တယ်လို့တရုတ်မျိုးသားစည်ရင်းအင်တာနက် CNBC ကအချက်အလက်တွေထုတ်ပြန်ထားပါတယ်။တရုတ်အစိုးရရဲ့ COVID ကပ်ရောဂါလုံးဝကင်းစင်ရေးမူဝါဒအရတင်းကျပ်တဲ့စည်းကမ်းချက်တွေကြောင့်ထုတ်လုပ်မှုတွေကွင်းဆက်ပြတ်တောက်ကုန်တဲ့အတွက်ကြောင့်မနစ်ကတဲ့1.9%ကျဆင်းခဲ့ပြီး2020ဖေဖော်ဝါရီလကကျဆင်းမှုအများဆုံးဖြစ်ခဲ့ပါတယ်။မော်တော်ယာဉ်ထုတ်လုပ်မှုတွေကကျဆင်းမှုအများစုအပါအဝင်ကုန်ထုတ်လုပ်ငန်းတွေဟာ4.6%အထိကျဆင်းခဲ့ကြောင်းလဲ CNBC ရဲ့ပြောရေးဆိုခွင့်ရှိသူဖူလန်းရှူကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ကြော်တာပရိနေမနယ်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရဲမွန်နဲ့ကိုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ပြသွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှကရင်ပြည်နယ်တွေကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ရအောင်ပါကျင်းပြည်နယ်မြဝတီမြို့တောင်ပိုင်းစစ်ကောင်စီတပ်ဆွဲထားတဲ့တေဘောဘိုးစခန်းကို KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေကမေလ17ရက်နေ့မှာသိမ်းပိုက်နိုင်ခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တာပါ။ထိုင်းနယ်ဇက်ကနေ VOA သတင်းတော့မအေးမာကသတင်းပေးပို့ပါရယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတိုကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ညကတည်းကတိုက်ပွဲတွေပြင်းထန်ခဲ့တာပါပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။တစ်ဖက်အထိကိုက်ကြဆုံးရှိခဲ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
ဒီဘောဘိုးတနင်္သာဟိုကျွန်တော် PGB စခန်းနဲ့တိတ်မဝေးတဲ့နေရာတမိုင်လောက်လှမ်းတဲ့နေရာမှာရန်သူဟိုစကားစားစခန်းတစ်ခုရှိတယ်။အင်အား60လောက်ရှိတယ်။အညာကလေးက KNU, KNLA, KNLA, KNDO, ADA, PDF တွေနဲ့အားလုံးပေါင်းပြီးတော့တိုက်နေတာ။ဟုတ်ကဲ့။တနင်္သာလုံးတိုက်တော့ဒီနေ့ကလေရင်နဲ့အဲ့ကလေရင်နဲ့လေးချိန်လာကျေသွားတယ
်။ဘုံကျဲက
တိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တခါတစ်ခါပြည့်ရင်အဲလေဘုံကြီးလေးလုံးတော့ပြစ်ချတာပေါ့နော်အဲသူတို့ကလေးကောက်လာသွားတယ်ပြောအခုမွေးရတော့လေးရင်ပြန်လှည့်သွားတယ်ခုနကသူတို့လွန်ခဲ့တဲ့တနားကြီးကျော်လောက်ကစခန်းကိုတင်ပြီးသွားပြီစခန်းကိုတင်ပြီးသွားရင်နေ့လယ်ကထိခိုက်ကြဆုံးမှုကရန်သူဘက်ကရန်၅ယောက်ကြဆုံးပြီးတော့တနက်တလဲရထားတယ်သက်တော်ချင်းနေပေါ့နော်ကျွန်တော်ဘက်ကတယောက်ကြဆုံးပဲ
တေဘောဘိုးစခန်းတင်ပတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတော့မရှိသေးပါဘူးဒါကြောင့်စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးပါဘူး။ဒါအပြင်မြဝတီမြို့တောင်ဘက်တေဘောဘိုးဗလဲတို့ကျေးရွာနီးကိုစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အနီးနားကကျေးရွာတွေကဒေသခံရွာသားတွေဟာတောင်ရင်မြစ်နဘေးကိုတိမ်းရှောင်နေကြတယ်လို့လည်းကိုစောမွန်ကဆိုပါတယ
်။ရွာတွေကတိုက်ပွဲဖြစ်တဲ့အခါကျတော့ရွာတွေကဟိုဒီကျွန်တော်တို့တောင်ရင်မြစ်ကမ်းပြင်းနားကိုရွှေ့ကြတယ်
ဒီကနေ့မနေ့ပိုင်းမှာပဲ Kayin Pine Chain Seki, Chaito, Kokwa Tita Pakule, Sekonsi Yahayini, Kintau Pianamuri, Locate Lule, Tita Ganiga, Piovare, Nyauri, Lekeko, Wally, Ukulita, Sebobo, Bledo, Sare, Giari, and Nimaro, Nizi Niba, Napetai Buried, Tintanivare, Kayanu Tama Chow, Tacho Yat, Tarima, Tai Buried, Tintani Dre.
ဒေသခံတွေတောင်းတဲ့ချီပြီးစစ်ဘေးဒုက္ခတွေဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာငားလာကြောကြာပြီဖြစ်ပါတယ်ရှင်ပြည်ဝေးသတင်းတော့မယေးမာရဲ့သတင်းပေးဖို့ချက်ဖြစ်ပါတယ်ခင်ဗျာအန်ယူဂျီအစိုးရနဲ့အေအေလက်နက်ကင်တပ်ဖွဲ့တို့ဆွေးနွေးကြတဲ့အကြောင်းကိုမတင်ပြခင်မှာပိတ်ဆို့တန်ခတ်ရေးယူရေးတောင်းဆိုတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်အမေရိကန်စွမ်းအင်ကုမ္ပဏီ Chevron ဟာ မြန်မာပြည်တွင်းပိုင်ဆိုင်တာတဲ့အစုရှယ်ယာတွေကိုပြန်ရောင်းဖို့ရှိနေတာမို့ဒီပိုင်ဆိုင်မှုတွေစေအုပ်စုလက်ထက်ရောင်းမသွားရအောင်ထိန်းသိမ်းပေးထားဖို့ပြည်တွင်းနိုင်ငံရေးတကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်စစ်တပ်ဟာ Chevron ဟာစစ်ကောင်စီအကျိုးဖြစ်စေမဲ့ရှယ်ယာငွေခိုးဝယ်မှုတွေလက်တလောရပ်တန့်ထားမလားမထားဘူးလားဆိုတာအခုလာမယ့်မေလ25ရက်နေ့မှာရှယ်ဘရွန်ရဲ့အစုရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာပါဒါကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကရှယ်ဘရွန်ကိုဖိအားပေးဖို့အတွက်ပြည်သူတွေရဲ့လက်မှတ်ပေါင်း 2000
အောင်ကောက်ခံနေပြီးဒီငွေတွေစစ်တပ်ကိုမရောက်အောင်လှုပ်ရှားတောင်းဆိုနေတာဖြစ်ကြောင်းတရားစတာအရေးတက်ကြွလှုပ်ရှားသူကိုရဲကဗီအိုကိုပြောပါတယ်အခုတကယ်လို့ဒီဆက်ဖရွန်တို့သူတွေကဟိုကုပေးမယ်တန်တရားအတန်းနှစ်ငါးဆယ်အတန်းအမေရိကန်တို့အတန်းညာကနေနေပေါ့လေနော်အဲ့ဒါစစ်ကောင်စီမပေးဘူးတဲ့ကျွန်တော်ကပြည်သူတွေနဲ့ကျွန်တော်အားလုံးတော်လိုင်းအင်အားစုဝိုင်းဝန်းတောင်းဆိုကြတယ်ဒီမိုကရေစီလ
သည်သူတို့ရဲ့သမိုင်းဖြစ်တယ်။အော်အဲ့ဟာတွေဒီသူတို့ဘုံမှာပဲတက်ရောက်မှုရှိမယ်။ကျွန်တော်ပြည်သူတွေရဲ့တော်လှန်ရေးနဲ့တော်လှန်ရေးပေါ်မှာထားတဲ့စိတ်ဓာတ်နဲ့ပတ်သက်လို့တော့ကျွန်တော်တို့တန်ရလို့မရှိဘူး။ဘယ်သူကူကူမကူကူပြည်သူတွေစက်ထိုင်မှာပဲ။ဒီတော်လှန်ရေးမှာပြက်ကူပြက်မယ်ဆိုကျွန်တော်အားလုံးယုံကြည်ပြီးသားဖြစ်တယ
်။ရှပနွန်နဲ့စစ်တပ်ပိုင်အာမိုဂျီအီးတို့ပူးပေါင်းလုပ်တဲ့ရတနာလုတ်ကွက်ကတဘာဝတန်းငွေတွေကိုထန်းနိုင်ငံကိုရောင်းချနေတာဖြစ်ပြီး2015ခုနှစ်ကနေ2019ခုနှစ်အထိ9နှစ်အတွင်းမှာအမေရိကန်ဒေါ်လာတန်း600လောက်စစ်တပ်ကဝင်ငွေရထားတာပါ။ကနဦးမှာ Chevron Company ဟာရတနာတဘာဝတန်းငွေစီမံကိန်းမှာ128.16ရာခိုင်နှုန်းပါဝင်ထားခဲ့ပေမဲ့ပြင်သစ်ကုမ္ပဏီ Total ကဒီစီမံကိန်းကနေနှုတ်ထွက်သွားတဲ့နောက်မှာ Total ရဲ့ share တွေကို Chevron PTT နဲ့ AMOGE သုံးကုမ္ပဏီကခွဲယူခဲ့ကြတာပါ။အဲဒီနောက်မှာ Chevron က 47.1% ခိုင်နှုန်းနဲ့ပိုင်ဆိုင်မှုအများဆုံးဖြစ်ခဲ့တာပါ။ Chevron နဲ့ Total ကတော့စစ်ကောင်စီနဲ့လက်မတွဲတော့ဘဲလက်ရှိရင်းနှီးမြှုပ်နှံမှုတွေကနေနှုတ်ထွက်သွားပြီလို့တရားဝင်ပြောထားပေမဲ့ဘယ်လိုထွက်ခွာမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတရားဝင်အကြောင်းကြားစာမရရှိသေးဘူးလို့စစ်ကောင်စီဝန်ကြီးဌာနတွေကတုံ့ပြန်ထားတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကိုရဲကပဲအခုလို့ဆက်ပြောပါတယ
်ဘောဘာဘီနဲ့ပတ်သက်ပြီးသူတို့ဘလောက်ပြီးမလဲဘလို့ပြီးမလဲဘလို့ထွက်ခွာမယ်ဆိုတဲ့ဟာမျိုးတွေဒီကျွန်တော်တို့ပြည်သူတွေရဲ့ကဒီတန်စသားတွေရဲ့မူလပိုင်ရှင်ဖြစ်တဲ့ကျွန်တော်သိခွေလည်းရှိတယ်သိတယ်သိရမယ်သိခွေလည်းရှိရယ်နော်အဲ့ဒါကြောင့်ကျွန်တော်တို့ကဟိုဒီလိုဟိုအဆုံးပြတ်တောင်းဆိုလှူဆောင်မှုတွေကျွန်တော်လှုပ်တာဖြစ်တယ်အဲ့တော့ဒီတန်ကျဆိုပေါင်ဝန်ကျင်ပတ်စံပေါ်လीအဲ့ဒါနည်းတဲ့ပတ်စံမှမဟုတ်တာနော်ဒီတော်လှန်ရေးအတွက်ကိုကျွန်တော်တို့အများကြီးโอ้แต่อย่างหมูชื่อเยอะหลูပြောขึ้นมาเนี่ย
လက်မပေါင်း3စူဆောင်းကောက်ယူထားတာကိုအခုလာမဲ့မေလ20ရက်နေ့နောက်ဆုံးထားပြီးလှုပ်ဆောင်သွားမယ်လို့ဒီကမ်ပိန်းအတွက်အဓိကလှုပ်ရှားနေတဲ့သွေးစွန်းငွေအဖွဲ့ကပြောပါတယ်ပြည်တွင်းပြည်ပနိုင်ငံရေးလှုပ်ရှားသူတွေရဲ့ဖိအားကြောင့်မြမရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOGE နဲ့ပူးပေါင်းလုပ်ကင်ခဲ့တဲ့မလေးရှားက Petronas ကုမ္ပဏီထိုင်းအစိုးရပိုင် PTTEP ကုမ္ပဏီနဲ့ဂျပန်ကNUS စားတဲ့စွမ်းအင်ကုမ္ပဏီတွေမြန်မာနိုင်ငံကနေမကြသေးခင်ကထွက်ခွာသွားခဲ့ပါတယ်။ Chevron လိုပဲပြင်သစ်စွမ်းအင်ကုမ္ပဏီကြီး Total C ကနေလည်းစစ်ကောင်စီကအမေရိကန်ဒေါ်လာတန်း250လောက်ထပ်ပြီးရနိုင်တဲ့အတွက်ဒါကိုလည်းပိတ်ဆို့ဖို့စူးစမ်းနေကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ American ASEAN ထက်တီးစိုးဝဲမတိုင်ခင်ရက်ပိုင်းအလိုမှာလည်းမြန်မာအရဖက်အဖွဲ့အစည်း600ကျော်ကသမရဂျိုးဘိုင်ဒန်ကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပြီးစစ်ကောင်စီလက်အောက်ခံ MOGE ကိုပိတ်ဆို့အရေးယူတာဟာအမေရိကန်ရဲ့မူဝါဒနဲ့လည်းကန့်ညီလိမ့်မယ်လို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ
ကိုယ်စားဝန်ထမ်းပြောပြသွားတာပါခင်ဗျာ။ဗီအိုရဲ့အစီအစဉ်တွေကိုရေဒီယိုကဖမ်းယူနားဆင်နေတယ်လို့ဗီအိုရဲ့ဖေ့စ်ဘွတ်စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာ။ခုတော့နိုင်ငံရေးအကြက်တဲဖြည့်ရှင်းဆွေးနွေးတဲ့အကြောင်းကိုတင်ပြကြပါမယ်။မြန်မာနိုင်ငံမှာကြုံရတဲ့နိုင်ငံရေးအကြက်တဲတွေနဲ့ပတ်သက်လို့ NUG အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့မကြသေးခင်ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးဖြစ်ခဲ့ကြောင်းအေအေရခိုင်လက်နက်ကန်အဖွဲ့ကပြောပါတယ်။ဆွေးနွေးမှုအသေးစိတ်ကိုထုတ်ပေါ်မပြောပေမဲ့နိုင်ငံရေးဆက်ရေးပြည်ပခါတွေဖြည့်ရှင်းနိုင်မဲ့နီးလန်းတွေကိုဆွေးနွေးဖြစ်ခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့အေအေအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးခိုင်သူကပြောပါတယ်။ဦးခိုင်သူက
ဟုတ်ကဲ့ခင်ဗျာဒီNUG နဲ့ကျွန်တော်တို့ဒီတွေ့တဲ့အခါတော့ဟိုအဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့လက်ရှိမြန်မာနိုင်ငံရဲ့ဒီဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြန်အလှန်ဆွေးနွေးပြီးတော့မှဒါတုံးသပ်ခဲ့ကြတာပေါ့เนาะပြီးလို့ရှိရင်ဒါအမြင်ချင်းဖလေခဲ့ကြတယ်နောက်တစ်ခုကတော့ဒီNUG အစိုးရဘက်ကဒီသူတို့လှုပ်ဆောင်နေတဲ့လက်ရ တဲ့နေရာမှာပေါ့နော်ဘာတွေကိုအဓိကနှစ်ဖက်နားလည်မှုတွေရခဲ့လဲ
ဟုတ်ဒီဟာတွေကတော့လုံးလုံးစင်မှာတော့ဟိုအသေးစိတ်ထုတ်ပြောဖို့တော့မရှိဘူးကြဒီနှစ်ဖက်အမြင်ချင်းဖလေခဲ့ကြတယ်ရင်းနှီးနှီးဆွေးနွေးခဲ့ကြတယ်ဆိုတဲ့ဟာတော့ပဲကျွန်တော်တို့ပြောလို့ရတယ်တစ်ဖက်နဲ့တစ်ဖက်အများကြီးနားလည်မှုရှိတယ်လို့ဒါပြောလို့ရတာ
ဟုတ်ကဲ့အဲ့တော့အခုလို့ဒီတွေ့တဲ့အချိန်ထူကြမှုအနေထားကရောဘာကြောင့်မလို့အခုချိန်ချစ်လာတယ်လို့ပြောလို့ရတယ်လို့
ဩဒီဟာကတော့ကျွန်တော်တို့ ULAA ရဲ့မူဝါဒကဟိုအဲတုံးကလေးကလည်းဒါကျွန်တော်တို့ကတော့ဒီတိုးထားပြီးသားရှိတယ်လက်ရှိဒီပြည်မနေဗမာလူမျိုးတွေရဲ့အဖိနိုင်ခံဒီဆက်နာရှင်လောက်ကလွတ်မြောက်ရေးကြိုးပမ်းမှုကိုကိုရှင်းစာတယ်သူတို့ရဲ့ဒီလွတ်မြောက်လူမှုစိတ်ဓာတ်နဲ့ဒီတော်လှန်တိုက်ပွဲဝင်နေကြတာကိုလည်းကျွန်တော်တို့အသိမှားပြုလေးစားတယ်ဆိုတာဒါတော့ရှောက်ပြောလာတာရှိတယ်ဗျဒါကြောင့်မို့လို့အခုဒီအဖိနိုင်ခံဘွားကလွတ်မြောက်ရေးကြိုးပမ်းနေကြတဲ့သူတွေအနေနဲ့တော့ကျွန်တော်တို့နဲ့တွေးရှင်နေဆိုတဲ့အခါကျတော့ဒါကျွန်တော်တို့ကလည်းလိုလိုလားလားနဲ့ကျွန်တော်တို့ဒါနှစ်ဖက်ဟိုတွေးဆကြတဲ့သဘောပါပဲ
ဟုတ်ကဲ့နောက်တစ်ခုကတော့ရခိုင်ပြည်နယ်မှာဒီစစ်ရေးရတင်မာမှုတွေများလာတဲ့အချိန်ပေါ့နော်စင်ညာချက်လည်းဟိုထုတ်ထားခဲ့တယ်ပေါ့တိုက်ပွဲတွေပြည့်ဖြစ်လာနေတယ်ဆိုတဲ့အနေအထားမှာအခုလိုတွေ့တာကရောထူကြမှုရှိတယ်လို့ပြောလို့ရတာ
ဟုတ်ဒီဟာကတော့ဟိုလက်ရှိဖြစ်ပေါ်နေတဲ့အနေအထားအောက်မှာဒီတွေးတယ်ဆိုတာထက်ပေါ့နော်ဒီကျွန်တော်တို့နှစ်ဖက်နေပြီးတော့မှတွေးတင်တွေးထိုက်တဲ့အချိန်မှာတွေးတယ်လို့ပဲပြောရမှာခုချင်းကြားမှာပဲဒါကျွန်တော်တို့ကလေတွေးဖြစ်တယ်ဆိုတာကကျွန်တော်တို့မှလည်းဒီတက်တူနေမွေးနေတွေဟိုအလုံးရှုံးနေခဲ့တာတွေရှိတယ်ဒါကြောင့်မို့လို့အခုမှပဲဒါတွေးဖြစ်တာပါ
ဟုတ်ကဲ့ဒီနေရာမှာအခုအစည်းအဝေးတွေ့ဆုံခဲ့တာအကြောင်းပေါ့နော်ရှေ့မှာရောဘလို့အလားလားဖြစ်လာဖို့မှန်တယ
်ဟိုဒီဟာကတော့ဟိုကြိုပြဖို့တော့ခက်တာပေါ့နော်ဒါပေမဲ့လို့ဒီအခုလက်ရှိရခိုင်ပြည်ထဲမှာကျွန်တော်တို့နဲ့စစ်ကောင်စီကမှဒီတင်းမာမှုတွေကတော့အရင်ထက်တော့ဒါမြင့်တက်နေတာပေါ့အချိန်တွေကတော့အချိန်ကြီးထပ်ပြီးတော့မှဒါတိုက်ပွဲဖြစ်နိုင်တဲ့အနေအထားရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်နတ်စကားဘက်ကနေပြီးတော့ဒီတစ်ဖက်မှာငင်းကြမ်းရေးခုံနေပေမဲ့လည်းပဲနောက်တစ်ဖက်မှာသူတို့ကဒီစစ်အာတွေအကြီးကြီးတိုးရှင်းနေတာတွေရှိတယ်။နောက်ပြီးလို့ရှိရင်ကျွန်တော်တို့ပြည်သူတွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့နှီးမျိုးစုံနဲ့ကန်တပ်ပိတ်ဆို့တာတွေဖိနှိပ်တာတွေလုပ်နေတာပေါ့။နောက်ကုန်စည်စီးဆင်းမှုတွေကိုလည်းပဲသူတို့ကန်တပ်ပိတ်ပင်မှုတွေကိုဟိုစစ်ဖြစ်နေတဲ့ကာလကအထက်ကိုပို့ပြီးတော့မှဒါလှုပ်လာတဲ့သဘောရှိတယ်။ပြီးလို့ရှိရင်ကျွန်တော်တို့အုပ်ချုပ်ရေးတရားစီရင်ရေးကိစ္စတွေကိုဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့တောက်လျှောက်အနှောင့်အယှက်တရားစီလောက်တာတွေနောက်ကျွန်တော်တို့ရဲ့တရားရေးဝန်ထမ်းတွေကိုဖမ်းဆီးဖို့စ조사တာတွေကျွန်တော်တို့ရဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုဖမ်းဆီးဖို့အတွက်သူတို့စ조사တာတွေကိုတောက်လျှောက်လုပ်နေတယ်ဟိုနောက်တစ်ဖက်မှာလည်းပဲကျွန်တော်တို့ ULAA ကတောက်လျှောက်စူပန်းလှုပ်ဆောင်နေတဲ့မတူကွေးပြားတဲ့လူအဖွဲ့အစည်းတွေကြားမှာဒီသဟဇာတဖြစ်စူပန်းမှုတွေကိုအော်မြန်မာစစ်တပ်ဘက်ကနေပြီးတော့ဖြည့်ဆည်းဖို့စ조사နေတာတွေရှိတယ်။လူမျိုးရေးဘာသာရေးဖိုင်တိုက်ပြီးတော့မှဒါပြိပက္ခတွေဖြစ်အောင်သူတို့ဖန်တီးနေတဲ့ဟာတွေအများကြီးရှိတယ်။တော့အဲ့လိုဖြစ်အောင်လည်းပဲသူတို့ဘက်ကတောက်ချောက်စ조사နေတာတွေ့ရတယ်။ဒီဟာတွေကြောင့်ပဲအခုလက်ရှိတင်းမာမှုတွေကပိုပြီးတော့မြင့်တက်လာတယ်လို့ပြောလို့ရတာပေါ့နော်
။ဟုတ်ကဲ့အဲ့တော့ဒီပေါ်ဘယ်လိုအကျဉ်းဖြစ်ချင်လဲ
။မြန်မာစစ်တပ်ဘက်ကအခုသူတို့လှုပ်ဆောင်နေတဲ့ဒီစီးရေးလှုပ်ရှားမှုတွေကိုရတန့်ဖို့လို့လေဆိုလိုတာကတော့ကျွန်တော်တို့ပြည်သူတွေပေါ်မှာဖိနှိပ်မှုတွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ရတန့်ဖို့လို့လေဒါမှပဲတခြားကိစ္စတွေကိုရှေ့ဆက်လို့ရမှာပေါ့။နော်တစ်ဖက်မှာဟိုငင်းကြမ်းရေးအုံနေပြီးတော့နောက်တစ်ဖက်မှာစစ်ရေးအရာ ပရှင်မြွေတိုက်ခိုက်ဖို့လုံးနေတဲ့အနေထားတွေကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုအများကြီးထိခိုက်စေတာပေါ့နော်ဒါကြောင့်မို့လို့လက်ရှိအနေထားမှာတစ်ဖက်နဲ့တစ်ဖက်တွဲဆုံဆွေးနွေးဖို့ဆိုတာကတော့လိုလိုစီတော့အနေထားကမရှိသေးဘူးလို့လည်းပြောလို့ရတာပေါ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးခိုင်သူကခင်ဗျာ
ပြည်ရဲ့ဂျာတာပရီနီမနက်ခင်းအစီအစဉ်လေးကိုစပီးတင်ဆက်နေပါတယ်ခင်ဗျာတော်ရရှိများခင်ဗျာဝိုင်းရင်နိုင်ငံရေးသမားကြီးတူဦးဖြစ်တဲ့ဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဦးသူဝေဟာဗိုလ်ရုနေ့ညပိုင်းရွှေပြည်သားမြို့နေအိမ်မှာကွယ်လွန်သွားပါတယ်သူဟာမြန်မာနိုင်ငံရေးအတွက်ဒီဇိုင်းမမတ်ကျိုးပန်းခဲ့သူအဖြစ်နဲ့နိုင်ငံရေးအတန်းဝန်းကပြောဆိုကြပါတယ်ဒီအကြောင်းက နိုင်ငံရေးလို့ဖော်ကံမဲ့တွေကသူတို့ရဲ့လူမှုကွန်ရက်မီဒီယာပေါ်မှာရေးသားထားတာပါကွယ်လွန်ခြင်းမှာအသက်90ရှိပြီဖြစ်ပါတယ်ဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌတာဝန်အပြင်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးရဲကော်မတီ
အဲ့ဒီရမရှိတယ်လို့ပဲသူလည်းပဲကျွန်တော်တို့ဒီယူပီတီဂျီစီရုပ်ပေါ်ရဲ့အစီအရဲ့အကန့်ချက်တခုအဓိကတော့ယူပီတီစီမှာသူဥက္ကဋ္ဌဖြစ်ခဲ့တယ်။နောက်ပြီးတော့ဖက်ဒရယ်နဲ့ပတ်သက်လို့သူအပီထောက်ခံတာရှိခဲ့တယ်။ဒီကတော့အစီအရဲ့မရှိတယ်လို့ပဲသူလည်းပဲကျွန်တော်ကဆိုစင်ပုံပြရပါတယ်။မြန်မာပြည်လူလတ်ရေးရပြီးကစားဖတ်စာပါလာခင်မှာကလေးကနိုင်ငံရေးသမားဖြစ်လာခဲ့တဲ့ဦးသူ
ပါဝင်လာခဲ့ပြီးတော့ထောင်960ကျော်ပဲကိုဝင်မဲ့ပါတီရဲမှာပါတီရှင်နံပါတ်1နဲ့ပါတီမဟုတ်ငယ်ပါအဲ့ကနေမှတစ်ဆင့်တော့ဆန်းစုကြည်နဲ့စီအပီဒီကိုထောက်ခံလာမှာထောက်ခံလာဆိုတဲ့အကြောင်းကိုမေးပြီးတော့သူရဲ့ဦးထွန်းမြင့်မြောက်ကိုအကျဉ်းချခဲ့ပါတယ်သူတို့အဲ့ဒီအကျဉ်းချတဲ့အချိန်မှာကျွန်တော်တို့ထောင်960ကျော်တက်ခုနဲ့လိုပဲဆိုထိနေခံရတဲ့ကာလတိုက်ဆိုင်တဲ့ခါကြတော့ဤတ
ပါဝင်ပြည်နယ်လူပြောက်ချစ်ခဲ့တယ်နဲ့တမ်းကြီးရဲ့နိုင်ငံရေးပုံစံကြောင့်သူဟာလွှဲချော်ခဲ့ရတယ်ပေါ့နော်အဲဒီနိုင်ငံရေးမှာအောက်ဆောင်ပါဝင်ပြည်နယ်လူပြောက်ချစ်ခဲ့တယ်နဲ့တမ်းကြီးရဲ့နိုင်ငံရေးပုံစံကြောင့်သူဟာလွှဲချော်ခဲ့ရတယ်ပေါ့နော်အဲဒီနိုင်ငံရေးမှာတော့ဒီကိုလိုနီတို့ကျွန်တော်တို့ဝန်ထဲပါတယ်သူဟာနိုင်ငံရေးကလွှဲလို့ဘာမှမလုပ်သွားတဲ့လူပြောက်ပါလို အခွင့်အလမ်းဆုံးရှုံးခဲ့ရတယ်လို့ထင်ရှားတဲ့အခြေလေးလုံးကြောင့်သာခေါင်းဆောင်ဦးမမောင်ကျော်ကပြောပါတယ်ကျွန်တော်ကဦးတူဝင်နေတော့ဒါ1980မှာတိုက်ရိုက်မတွေ့ဆုံမပတ်သက်ဘူးအောင်သို့တော့ဒါသူဂျီလူတီချက်ပါတီချက်တော့ကသူနဲ့သူလုပ်ခဲ့တဲ့ဒါဗိုလ်ချုပ်တမောင်ဝင်းဆိုကျွန်တော်ရေးဆရာဂျီလူရှင်ဆိုတဲ့မမောင်ပါဘူးနော်ဦးတမောင်ဝင်းဆရာနေကြောက်ပြောပြလို့သူ့ဝေကိုကြောင်းနေကျ ခဲ့တဲ့အတွက်ကြောင့်မို့ကျွန်တော်တို့မရရှိခဲ့တာဒေသဝင်မရခဲ့တာအများကြီးရှိပါတယ်အတူဘယ်လို social media ပေါ်မှာကျွန်တော်ဆက်ဆက်ရှိ music account အနေနဲ့ပေါ့ကျန်ရည်သူမိသားစုနဲ့တူဝမ်းလဲချိတ်ပွဲကြောင်းလေးကျွန်တော်ဖော်ပြချင်ပါတယ်ခင်ဗျာ
ဥသူဝေကိုဖခင်ဥပအုံးမိခင်ဒေါ်လာတင်တို့က1932ခုနှစ်တောင်ငူမြို့မှာမွေးဖွားခဲ့တာပါရန်ကုန်တက္ကသိုလ်ကဝိဇ္ဇဘွေရရှိပြီးចောင်းသားဘွားနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့သူလည်းဖြစ်ပါတယ်။1959ကနေ64ခုနှစ်ကြာဖဇဘလအစိုးရဒုဝန်ကြီးချုပ်ဦးကျော်ညင်းရဲ့ကိုယ်ရေးအတွင်းဝန်အဖြစ်တာဝန်ယူခဲ့သူပါ။အာဏာရှင်ဟောင်းဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းပြီးနောက်ဝန်ကြီးချုပ်ဟောင်းဦးနုရဲ့ပြည်ကြည့်ပါတီနဲ့အတူထိုင်းနယ်ဇက်ကိုတောခုလှုပ်ရှားခဲ့ပြီးတရင်းစာဆရာတူအဖြစ်နဲ့လည်းရပ်တည်ခဲ့ပါတယ်။ဥသူဝေမှာသားနှစ်ယောက်သမီးတစ်ယောက်ရှိပါတယ်ခင်ဗျာဥသူဝေအခုလိုကွယ်လွန်သွားတာအတွက်အဆင်မကောင်းဖြစ်ရပါတယ်ခင်ဗျာမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်ဗျာ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ကြာသာပတိနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ24 kHz 12139လိုင်းနိုမီတာ40 kHz 84139လိုင်းနိုမီတာ51 kHz 5809နဲ့ဗီယိုရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေအပြင်ဦးကျော်စံသာရဲ့တပတ်တွင်းမြမရေးသုံးသက်ချက်မှာတော့
သမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။အဓိကသုံးချက်ပါတယ်။အဲပထမဆုံးတစ်ချက်ကရေလူလူအများကြီးရဲ့ဆန့်ကျင်မှု။နောက်တစ်ခုကျတော့အကြည့်ကြီးဆိုင်ရာကဖြစ်အားဆိုတော့အကြည့်ကြီးဆိုင်ရာရဲ့ဖြစ်အားအရင်ကြီးကြီးတယ
်သိမကြခင်မှာပဲအပြည့်စုံကိုနားဆင်ရမှာပါခင်ဗျာအခုတော့လူလူနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီဘက်မှာတော့မိုးရသည်တဲကိုဝင်လာတဲ့အချိန်ရင်သွေးငယ်ကလေးငယ်တွေမှာသွေးလွန်တုပ်ကွေးရောဂါကူးစက်ခံရဖို့အခွင့်အလမ်းများတာကြောင့်ကြိုတင်သတိထားပြုပြင်ကာကွယ်ကြဖို့လိုအပ်တဲ့အကြောင်းသမားတော်ဒေါက်တာဦးမိုးအောင်ကျော်နိုင်နဲ့မေးမြန်းပြီးဒေါက်တာတန့်စော်ကတင်ပြထားပါတယ်ဗျာ
။မိုးရသည်တဲကိုဝင်ရောက်လာတဲ့အချိန်မှာခလင်းကလေးတွေအတွက်သတိပြရမယ့်ယောဂတစ်ခုကတော့သွေးလွန်တုပ်ကွေးယောဂဖြစ်ပါတယ်သွေးလွန်တုပ်ကွေးယောဂဟာချင်းကြိုက်ခံရတာကနေတဆင့်ကူးဆက်ပြန့်နှံ့တဲ့ယောဂတစ်ခုဖြစ်ပြီးမိုးရသည်မှာအဖြစ်များတဲ့ယောဂတွေထဲမှာတစ်ခုအပါအဝင်ဖြစ်တာကြောင့်သတိပြုကာကွယ်ထားဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။အဲ့
တော့မိုးရသည်ရောက်လာပြီဆိုရင်ဆရာတို့အဓိကဒီယောဂတွေနဲ့ပတ်သက်ပြီးတော့သတိထားကြယောဂ5မျိုးရှိပါတယ်။နံပါတ်1ကတော့ဒီမိုးရသည်မှာလေထုထဲမှာဒီ virus bacteria ပိုးမွားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့နဲ့ပတ်သက်တဲ့အေးမီတုတ်ကွေးနှာစည်းချောင်းဆိုးလေချောင်းတာဒီယောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုပ်ဝေဒနာတွေတွေရလဲပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေတွေ့ရတယ်နောက်တစ်ခုကအစာအစာနဲ့ရည်နဲ့နောက်တန့်ရှင်းမှုမရှိတဲ့တဲ့ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါသဲအောင်သားဝါအေးယောဂါပေါ့နော်ဒီယောဂတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်နေနဲ့ပတ်သက်တဲ့ယောဂတွေပေါ့နော်။အထူးသဖြင့်တော့ချင်းကြိုက်ခံရလို့ဖြစ်တဲ့သွေးလွန်တုပ်ကွေးယောဂတို့နော်။ဒီယောဂတွေကမိုးရသည်မှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂကတော့ဒီအဆစ်ရောင်ခံစားနေရတဲ့ယောဂခံစားနေရတဲ့လူတွေကဒီမိုးရသည်မှာအဆစ်ရောင်အဆစ်ကြိုက်ဒါတွေပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ်။
သွေးလွန်တုပ်ကွေးယောဂါဟာချင်းကြိုက်ခံရတာကနေတဆင့်ကူးစက်ပြန့်နှံ့တဲ့ယောဂါတစ်ခုဖြစ်တာကြောင့်ဒီချိန်မှာရေသေးငယ်လေးတွေကိုချင်းကြိုက်မခံရအောင်နီလန်းမျိုးစုံအသုံးပြုပြီးကာဝယ်ပေးထားကြရမှာပါ။အဲ့တဲ့အချိန်မှာချင်းအောင်အသုံးပြုဖို့လိုပြီးအင်ဂျီလက်ရှိဘောင်းမီရှိတွေကိုလည်းဝတ်ဆင်ပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဒီကွေးဒကာရအနေနဲ့တော့ဒီမိမိရဲ့ရင်သေးငယ်တွေကိုချင်းကြိုက်မခံရအောင်အဝတ်စားလုံးလုံးချုံချုံဝတ်ပေးမယ်။နော်လို့ဝတ်စားနဲ့လွတ်နေတဲ့ရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့ရီပယ်လန့်လို့ခေါ်တဲ့ချင်းကိုက်စီချင်းမလားစီချင်းမနာစီပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့ထုတ်နိုင်ပါတယ်နေကင်းနေလဲအိတ်တဲ့ကလေးတွေကလည်းချင်းတောင်နဲ့အိတ်တယ်ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွန်တုပ်ကိုဖြစ်တဲ့ချင်းအများစုကနေကင်းကိုက်တဲ့ချင်းတွေဖြစ်ပါတယ
်သွေးလွန်တုပ်ကွေးယောဂကူးစက်ပြန့်နှံ့စေတဲ့ချင်းကြားဟာရေကြီးရေသန့်မှာပေါက်ဖွားလေးရှိတာကြောင့်မိမိအိမ်တွင်အိမ်ပြင်နဲ့ရက်ွက်အတွင်မှာချင်းပေါက်ဖွားနိုင်စေမယ့်နေရာတွေရှိရင်ရှင်းလင်းဖယ်ရှားထားတဲ့လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုကြံပေးပါတယ
်မိုးရသည်မှာဆရာတို့ချင်းတွေရင်တွေပေါ်များတာပေါ့နော်အဲ့တော့ချင်းထဲမှာမှာဆရာတို့ Aedes aegypti လို့ခေါ်တဲ့ရေကြီးရေသန့်မှာပေါက်တဲ့ချင်းကဒီသွေးလွန်တုပ်ကွေး virus ပိုးသက်ဆောင်ပါတယ်ဒါကြောင့်မလို့သွေးလွန်တုပ်ကွေးယောဂကာကွယ်ဖို့အတွက်ကလေးရှိတဲ့မိဘတွေနဲ့မိမိကလေးငယ်တွေကိုဒီနေ့လည်နေ့ခင်းမှာကြိုက်တဲ့ချင်းကြားပေါ့နော်အကြိုက်မခံရအောင်ဂရုပြုဖို့လိုပါတယ်အဲ့တော့ကာကွယ်တဲ့နည်းကတော့ချင်းမရှိအောင်ကိုယ်ပတ်ဝန်းကျင်မှာချင်းမရှိအောင်ပြုလုပ်ခြင်းအဓိကဖြစ်ပါတယ်
No, I think I'll jar or D chin, Pop one and Yi Yi that kind of a machine, Jaro D Yirio Goloa, Pound Harden, Mono Yirio Zara D chin, Uma Unao, Zara season Tonga, Tabi Buluare, Pound on Lace Bono, or Pound on Lace D, Baluda Lace in Chin Papuamu Machia, Chin Ulu Mea on Yirio Poundare. ဥလာတဲ့ရှင်ပုတ်တဲ့ခါမှာပိုးလောက်လန်းနေပြီးပေါက်လာတဲ့ခါမှာဆရာတို့ကသူ့ကိုလဲလှယ်ဖြစ်တာလို့ရေစင်းတဲ့ခတ်ထုတ်ဖြစ်တာလို့နော်တုံပြစ်လိုက်တာလို့ဒါတွေကိုဆောင်ရွက်ခြင်းအဖြစ်ဆရာကချင်မပေါက်အောင်ခါခွဲထားတယ်ပေါ့နော်အဲ့တော့ချင်ပေါက်လာပြီဆိုရင်လည်းဆရာတို့ကဒီချင်းတွေကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိရေးကိုချင်ကိုအောင်းနိုင်တဲ့မောင်မိုက်တဲ့နေရာမရှိရေးဒီကောင်း ီရူမှာအဖျားကြီးမယ်ခြေလက်မှာနီစက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်နေအမယ်ကြပြလက်ပြအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နီစက်ရကျန်းမာရေးဌာနတွေအမြန်ပြတာပြီးတော့သွေးလွန်တိုကွေးရဲ့ဟော်မုန်းစစ်ဆေးပြီးတော့ကုသမှုခံယူခြင်းအားဖြင့်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်။မိုးရသည်ရဲကိုဝင်ရောက်လာတဲ့အချိန်မှာရင်းနှီးကလေးတွေမှာသွေးလွန်တိုကွေးရောဂါကူးစက်ခံရဖို့အခွင့်အရေးများလာကြောင်းကျွတီသတိပြုကာကွယ်ထားကြဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါ။ဒေါ်ရသန်းစောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာပြည်သုံးသက်ချက်မှာအမေရိကန်သဘောထားနဲ့မြန်မာအလားအလာအကြောင်းကိုတင်ပြကြပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲတွေနိုင်ငံတကာဖိအားဟအမတန်မှအရေးပါတယ်ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစိဖိတ်လုံခြုံမှုလေ့လာရေးဌာနပါမောက္ခမီမီဝင်းဘတ်ကဆိုပါတယ်။တချိန်လုံးကမြန်မာစစ်အရာရှိတွေကိုပညာသင်ကြားပေးခဲ့မှုတဲ့အမေရိကန်ဒုဗိုလ်မှူးကြီးအငိမ့်စားမီမီဝင်းဘတ်ကအာနာသိန်းစစ်တပ်နဲ့ဖီဆန်ရင်အာစုတွေရဲ့လက်ရှိအခြေအနေတွေကိုနှိုင်းယှဉ်ပြထားပါတယ်အသေးစိတ်ကိုဒီဒုဗိုလ်မှူးကြီးမီမီဝင်းဘတ်နဲ့ဆွေးနွေးပြီးဦးကျော်စံသာကပြောပြမှာဖြစ်ပါတယ်ဗျာ
အမေကမီမီဝင်းဘတ်ကဒီကနေနဲ့ပြောစီချင်တာကတော့ဥပိန်စိန်အစိုးရတပ်ပြီးကလေးကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်စစ်တပ်ချင်းဆက်ဆံရေးဆိုတဲ့ပုံမှန်တစ်ခုကြရအောင်ချင်ပါလေဆိုအဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံမှန်မျိုးစီးကြတယ်လဲအခုတော့ပြတ်သွားပြီပေါ့နော်အဲ့ဒ
ါဟုတ်ကဲ့ရှင်ဟိုမြန်မာနိုင်ငံပေါ့နော် democracy transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှာတက်တာပေါ့နော်အကြောင်းမှာတက်တာဒီပြည်ရဲ့ခဏခဏပြောတဲ့ဥစ္စာ training ဆိုအဲ့ဒါမှာတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအကြီးကြီးဆိုင်ရာဆက်ဆိုင်ရေးနောက်ပြီးတော့ civil military relation you know the democratic government အောက်မှာပေါ့နော် system တစ်ခုအောက်မှာcivil military relation ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသင်ပြတာ
အဲ့ဒီဆက်ဆံရမှုပြတ်သွားပြီပေါ့နော်အနာသိမင်းတော့မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးစီ US ကနေ sanction လောက်ထားပါညီမစစ်တပ်က
အခုရုရှားကယူကရိန်းကိုတိုက်တော်ပြေးနောက်မှာမြန်မာစစ်တောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အထွက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပုံပြီးအဆန်းဝေးသွားတယ်လို့ပြောလို့ရပါတယ်
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးလာတာဒီလောက်လောက်မရှိဘူးပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အာဏာသိမ်းတာနဲ့ဟို democratic elected ဝင်ရည်ကိုဖမ်းဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ
်အချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရေးယူမြန်မာနိုင်ငံဒီမိုကရေစီနားမဟုတ်တက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွန့်ဆောင်မှုတွေကသိချင်မှုစီဆိုပြီးတော့ဒီမှာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်ကြောက်နေဘယ်လိုပြောလို့ပါလဲခင်ဗျာ။ဟုတ်ကဲ့
ကျမတို့ဒီတမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ကသွားတွေ့လဲဆိုတော့သူတို့အဓိကသုံးချက်ပါတယ်။အဓိကသုံးချက်အဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့စန့်ကျင်မှုပေါ့နော်။ပြည်သူလူထုအများကြီးရဲ့စန့်ကျင်မှု။နောက်တစ်ခုကျတော့အကြီးကြီးဆိုင်ရာကဖြစ်အားအညာကနောက်သုံးချက်မြောက်ကကြတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးသွားတွေ့တယ်ဆိုတော့ဒီဥစ္စာအကြီးကြီးဆိုင်ရာရဲ့ဖြစ်အားအရန်ကြီးတယ်အဲ့ဒီဥစ္စာကိုအသ diplomatic or not, or in ASEAN or in the neighboring country, in the European country, I don't mean to do wrong with your low jokes. I'm not telling you, I'm going to let you see the other in the IC.
So, if you have to meet your own Gemma, this is a real sentence. I'm going to tell you, 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 I'm going to ประชาชีวายล่ะดูแลนี้ตัวอย่างไอ้กิจกรรมไอ้ปูบิลงขึ้นเนี่ยพี่อาปูบิปีนเนี่ยอเมริกันนู่นอ่ะเปล่าล่ะเนี่ยนี่ดูแลเลตวินเนี่ยเลยรู้สึกว่าอะไรจริงๆไอ้กิจกรรมที่เห็นเอาไว้ทุกทีซีวายอาทิตย์ดังครับไปสุรานี่มาว่ายืนนั่นรู้ว่ารู้สึกดูว่าไม่เป็นส่วนที่ไหนเลย
ไอ้ส่วนเรื่องมาลุดูยุ่งสาวนายสินใจดูนายสุนวิบิโอเลือกใช้ลู่ไอเดลูจะมาช่วยเนี่ยเราดูแม่เลยตะคุ่นสินามีอาดูราชาเนี่ยพิจารณาเข้ามาราชาเยี่ยนงูสังขารเลยเดไม่กันเนี่ยบุบิโอโยกันตั้งที่เสียโยบานังงานเรียบุบิโอเข้าจุงยาเลยดิฉันเป็นเดลูสุดรอยินาเบลาเวียยาปูบีดูอันเนี่ยสบอสุดรองอาสีอเมริกันตระหน้าจูไบเดนก็ เขาเรียนเรียนป่าวเองบ่เลยมิลลิสต์ทำงานมีรูดูว่ายินนั่นผู้บิ๊กทุบบิ๊กเด้อชิงกัดเดชรังจ้าวอะไรรู้ว่าเล่มขันยาวเลยส่วนมีมาในยังไงยินนั่นเราแบบเจ้าเจ้าสู้กับผู้บิ๊กรู้อันนี้รู้มีอะไรรู้เล่มไปที่เดียวมาที่เจ้าเลย
ไอ้ที่จะการว่าจะมาตีชาวมาตีบ่เนาะดาวิเม่ตั้งแต่มาเองปีที่ที่ใช้ยาเสพติดนี่อะไรบาดเลยเนาะส่วนวัชชะเนี่ยยูเครนจ้ารู้เกี่ยงอะไรเนี่ยสู้ปังบีรู้อันนี้ยุสว่าเลิกเกะยี่มันอะไรเนี่ยปัจจุบันเลเวลลับยูนิตี้อะไรบีรู้ไม่ตัวยาเดียวสุดเลยไอ้อุตสาห์ก็มีไอ้จูซ่าสุดแล้วอะไรตัวนี้เลยรู้จะมาเช่นอะไร
โอเคแล้วมีเยอะเช่นตรงเจริญมา
ฉันเก่งผู้เดียวเราไม่ติดตาพี่ไอ้เราหนูไม่ต้องใช้กับผู้วิ่งเส้นเราเข้าในเซ็กชันส่วนสิ่งต่างๆอีลิทส่วนที่นอนนั่นแหละที่มาเป็นฟิลิปปินส์มาพิจารณาที่ชั้นอยู่แล้วรามอสโรออนรีเดโรมาโกสุงาตัวเด็กชายวัยเด็กที่ดีกว่าก็แบบยังไงเด็กไอ้คนนั้นอยู่ก็เลยเสียงมันยังไงมาว่าไอ้ลูกชายไม่ละลานอยู่สิวะเอล่ะ คิดไงเนี่ยบาลูเนี่ยกูเฉยมาเอากระเป๋าเช่นเนี่ยปัจจัยพี่รอตัวนี้ถั่วลายถั่วลายดูดีเลยไม่ไล่ดูสีดูสีตัวพี่เนี่ยเทมาเอ้ยคนเสียงยังไงต้องเล่าก่อนเนาะถั่วเช่นนี้ตัวมันเล็กเช่นเอาดูเลยถั่วลายมันก็ยังมีอย่างมันถั่วไหนดูแต่นี่นี่อะไรตัวเนี่ยติดใจก่อนเนาะเออเราไม่ชีรอกูสุดท้ายเกิดสุดาก็ติดใจไม่ชีรอกูเนี่ยก็ยังไม่รู้เอง เนาะในว่ามันรวยสุดแล้วอะไรมีที่นี่อ่ะนั่นว่าอิลิเนี่ยปัจจัยที่เราเนี่ยกูจะล้อมาคือครูนี่สิอิลิสุลุชิมีมันยังไงมาจ้ารู้ครูนี่สุดพี่รู้ยาบ่เนาะครูนี่สิสุดไล่พันนี่สุดพอจะไล่พันเลยสุดอะไรอุตส่าห์จะมาเกิดอินดิเคเตอร์ที่กูว่าไอ้อิลิเดียตัวเราก็ไม่ไล่ต่อรู้ที่เราก็ยาวหลาลูกอะไรจะมันตัวเราไอ้พันเนี่ยเราจะมา
จะมาขับมันลอยอะไรก่อนเนาะขับมันลอยสุดแล้วแล้วกูลองเปลี่ยนเรื่องที่ได้ลูกเสียงที่ดีเฟคชันสุดแล้วอุตส่าห์ก็ตัวตรงนี้เนี่ยทำไมเนี่ยเป็นเช่นแต่ขับมันไม่เคยบุ๋ยอะเลเวลบ่เนาะเช่นอะไรที่เราเคยลอยอะไร
โอเคมีกูรันแต่มาเขาเดียวเนี่ยไอ้เนี่ยมาสุดท้ายสิ่งที่เราดูมาตัวเราเล็กชัดดีเลยที่นี่จริงๆเลยสุดแล้วที่เราสิยาวเลยสุดแล้วไอ้กามาว่าสุดเลยเนี่ยต้องเปลี่ยนสุดเลยเนี่ยดีเดโมกราซี
ที่ก็เอามันเนี่ยจำเราต้องคุ้มชีวิตดูแล้วสิอาจจะทำให้เสียลูกตัวเองอะไรแบบนี้เออโอเคจะมาตัวที่เนี่ยเข้ามาบ่เนาะจะมาลูกที่นี่ครั้งนี้เอาเนี่ยตัวที่จะมาที่จุดเอ้ยมาจ้าตัวเนี่ยไอ้ตรงนี้เนี่ย expectation ชีเลย
expectations of them. Okay. You know, then you have to do my shit. You know, you have to do my down video, you know. You have to do my shit. 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 You have to The democratic transition will be like this. Really, you get a car, young, and old, you know, the rule, like a yard, or the rule, Jungle Giant. Any Niani got a good solution, the car is the rule, Loma, or Luzo, Lumio, Chin, you know, Loma, or Nippe like that, I hope the 18th. ခါရဲထိုးကြပါတော့เนาะဆိုကျမတခါလေးကျရင်ကျမစိတ်ထဲမှာလေတခါလေးကျရင်အဲ့ဒီစစ်ဘိုးကြီးကိုကျမပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့ညင်မိတယ်သူတို့အဲ့ဒီချိန်မှာသူတို့ရဲ့ဟုတ်တော့ပေါ့เนาะသူတို့ရဲ့ညှော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူတို့အရင်ကအက်ဆိုက်တက်အဲ့ဒီချိန်မှာအရင်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးတော့ဒီခါရဲကိုနည်းနည်းအဝီကြီးတဲ့ဝင်သွားရဲဆိုတော့သူတ
ခနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုတာလည်းသိတယ်လက်အောက်ကတမတော်တဲ့ဘုန်းနှံတွေကသူတို့မချိနှက်ကြဘူးသူတို့ဘွားပေါ့ကျင့်ကြတဲ့အထက်အရာရှိနေမတူဘူးဆိုတာသူတို့ကြည့်သို့တော်လည်းဘာကြောင့်သူတို့ဟာသူစည်းလုံးနဲ့ဖြစ်နေကြလဲလို့ထင်ပါတယ်
ကျမကဒီ interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့ကအလုံးတလားတော့အများကြီးလည်းမရှိတော့ဘူး။ဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပါနော်တကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ100ရှိရတယ်။အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်။အဲ့ရှိတဲ့150တွေမှာလေသူတို့50ရာခိုင်နှုန်းကပဲ combat ready နော် combat ready ရှိတယ်။ဆို85ရောက်လောက်ပဲရှိတော့တယ်။ဆိုတိုက်ရင်တစ်ခုမှာအရှိတဲ့လူတွေကလည်းသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်။အာလုံးဝ site မလုပ်ချင်တော့ဘူး။ဒါတချို့တွေကြတော့အရင်အသက်ကြီးနေပြီ။အာဟိုဆိုပါတော့ surgeon တွေပါလေနော်။သူတို့တက်တက်လုံးကလည်းစစ်တက်ချင်းပါပဲသူတို့လောက်တော့ဘယ်လိုမှထွက်လိုက်လို့ရှိရင်လည်းသူတို့မှစာရေးတောက်ရေးဘာလုပ်မလဲဆိုသူတို့စိတ်ပူတယ်။နောက်ပြီးတချို့တွေကြတော့လည်းသူတို့မိသားစုတွေပေါ့ဟုတ်တယ်မလား။အခုချိန်မှာစစ်တက်ကမိသားစုတွေကိုလည်းအရင်နဲ့ကညာရင်ဆိုတော့အဲ့ဒီဥစ္စာတွေလည်းကိုင်းမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တပ်ကသူတို့ကိုပါလေချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistics ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိတယ်ဟုတ်ကဲ
့နောက်တစ်ခါလည်းကြောင့်မိဒီမှာလက်နက်ကင်ပြီးတော့ဖြန့်ဆန်းနေရတဲ့ EAO တွေနဲ့အခု PDF တွေသူတို့ရဲ့အင်အားတော်ကစီးကျွမ်းကျင်တဲ့ပုံစံကြောင့်လည်းဘယ်လိုသုံးသပ်မိပါလဲခင်ဗျာသူရဲ့ညွန့်မှုသူရဲ့ unity strength အဲ့ဒါကိုမိမိဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီလိုဆိုသူတို့ကိုကျမ B+ အတွေ့အကြုံမရှိသူကဲ training လည်းမရှိဘဲနဲ့ဒီလောက်ထိလုပ်နိုင်နေဆိုတော့တော်တော်ချီးကျူးစရာပဲအပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A ထိရမယ် A+ ရတော့မလို့ user လုပ်နိုင်မယ်လို့ကျမသုံးသပ်ပေးကြတယ
်ဒီရဲ့စီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။တောက်ကြနေညဗီယိုရီအစီအစဉ်တွေတင်ဆက်တဲ့ခါမှာတော့အမျိုးသမီးကန္တာသိပ္ပံနဲ့ဤပညာနဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မေဂန်တန်ရဲ့ဇာတာပရင်းနေ့မနက်ခင်းအစီအစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့သတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေနဲ့ဒီရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့ကိုရန်နိုင်အပတ်စဉ်တင်ဆက်နေတဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်တွေကိုကြည့်ရှုကြရမှာဖြစ်ပါတယ်ဗျာ
ဒါကတော့အီဂျစ်နိုင်ငံက Empower Follow Academy ဖြစ်ပါတယ်။ Follow Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Follow Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Follow Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Follow ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Empower Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Empower Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီ Empower Academy လို့ဖို့စပြီးစိတ်ကူးရတာကတော့ကျွန်မငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားကျင်တော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းနဲ့ပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားကျင်တဲ့နောက်တန်းတို့ကိုသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အော်ဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်နဲ့ကုကားအကြံခံမှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب رياضه
جماعه اتسنن ني ايوه ما بولون سابي كذا كده بقى بتما رون ก็တော့วาทนาอย่าอปျော်กะซ่าราบาだใบเม้နောက်ပိုင်းมาတော့จม่าบอลลงกะซ่าย่าราโกติชาหาริแทปูใจเตสู่ราติลาบีအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအတင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အတင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ရမဒန်ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ကြတာပါအဲ့ဒီမှာကျမကိုအတင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပ
ါ။ကမ္ဘာတစ်ပတ်အမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ။
အကောတကဒမ်နစရဖ်မစရဘ်တဘလ်ဆောဘတ်ကသီးရ်မင်းဟာတဘန်နန်နက်စလစမ်ရှာ
အီဂျစ်နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့အီဂျစ်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။ Now, Dutia Kugaro, and Yodamiri, Bolongazabu Dre, Bolong Queen Gonga Mashida, Wissonui, Penetri, Bolonui, Sare, Litting Yipsi Gonga Mashida, Nabiro, Litemu Gonga Mashida, Ne, Pueri Mashida, Pibare, Pueri, Surenia Male, Ijinang and Madamaga, Diba Puesini, Gazabule, Kakerawa.
အဲဘောဘောလုံးကယ်ရမီမှာတော့အသက်9နှစ်ကနေ17နှစ်ကြာလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်တင်နန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တဦးချင်းလိုအပ်တာတွေကိုတင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လ
လို့ပြောပါတယ် Empower Volunteer မိနဲ့ပတ်သက်ပြီးတော့တင်နန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولون اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့မိစနစ်ပိုင်းနဲ့တိုးတက်လာပါတယ်ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Volun Academy ကိုအမေရိကန်၊ဗြိတိန်၊ဂျာမနီနဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းတွေကိုကြည့်ရှုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOA ကတင်ဆက်နေတဲ့သတင်းတွေရုပ်သံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုစာပေးပို့လိုတဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုစာရေးသားလိုတယ်ဆိုရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုရဲမွန်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားကဝိုင်းရင်ပိတ်ဆို့ထားတဲ့ကြားမှာနောက်ဆုံးကြမ်းကြမ်းခံခုခံခဲ့တဲ့မာရီယိုပိုစိတ်ကမ်းမြို့မှာသတင်းတပတ်အတွင်းယူကရိန်းစစ်သား959လက်နက်ချခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်ဒီထဲမှာလွန်ခဲ့တဲ့24နာရီအတွင်းလက်နက်ချတဲ့ယူကရိန်းတပ်ဖွဲ့ဝင်694ဦးပါဝင်ကြောင်းလည်းရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်စစ်စတင်ခဲ့တာ3လလောက်အကြာမှာပဲပထမဆုံးစစ်ရာဇဝတ်မှုအဖြစ်လက်နက်မဲ့ယူကရိန်းအရက်သားတို့ကိုတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံရတဲ့အသက်22နှစ်အရွယ်ရုရှားစစ်သားကဗုဒ္ဓဟူးနေ့မှာပဲအပြစ်ရှိကြောင်းဝန်ခံလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှု၄ရက်အကြာဖေဖော်ဝါရီလ28ရက်နေ့မှာရုရှားစစ်သားကတက်ကြွကြီးဗရင်ချင်းချင်းမရင်ကအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းအမျိုးသားတူကိုကားပရင်းပေါက်ကနေတနက်နေ့ဖြစ်ခဲ့ရာကဥကောင်းကိုထိမှန်တေဆုံးခဲ့တဲ့အမှုအတွက်ထောင်ဒဏ်တသက်အထိအပြစ်ပေးခံနိုင်ရပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံမှာမိုင်းတန်ကြောင့်ဒီနှစ်ဆန်းမှာပဲတေတီထိခိုက်သူရာကျော်ရှိခဲ့ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာပြဿနာတွေပုံမှုဆိုးရွားလာနေပြီးအရက်သားတွေဆက်လက်အထိဒုက္ခရောက်နေကြရတယ်လို့လည်းပြောပါတယ်။American ပြည်အောင်စုကိုရောက်ရှိနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာထိပ်တန်း Republican အထက်လွှတ်တော်အမတ် Mitch McConnell အပါအဝင်ပါတီကြီးနှစ်ခုကလွှတ်တော်အမတ်တချို့နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံပြီးစစ်ကောင်စီအပေါ်အရေးယူတန်ခတ်မှုတွေတိုးမြှင့်မှုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အာဏာရ Democratic Party ကအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့Jeff McClean နဲ့ Ed McKee တို့ကိုအင်္ဂါနေ့ကတွေ့ဆုံရမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေမြန်မာရင်းနှီးနဲ့တဘာဝတန်ခွင့်လုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တန်ခတ်ဖို့ဆွေးနွေးခဲ့ကြောင်းဒေါ်စင်မအောင်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပ
ါကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al Tayyab တို့ဖြစ်ကြပါတယ်VOA ရဲ့ကြာသပတိနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ2440 51တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.